တရုတ်နိုင်ငံဝူဟန်မြို့ကစတင်ဖြစ်ပွားလာတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ကူးစက်များအဆုတ်ရောင်ရောဂါဟာယူနန်ပြည်နယ်တွေမှာပါတွေ့လာနေရပြီဖြစ်လို့အဲ့ဒီမှာအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတချို့ကိုဒီကနေ့ပြန်ပြီးတော့လွှဲပြောင်းပေးမယ်လို့ယူနန်အစိုးရဘက်ကပြောလာတဲ့အတွက်အရေးပေါ်ပြင်ဆင်နေတဲ့အကြောင်းကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးဌာနနာအရာရှိတကူကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ဘက်မှာတော့အတားအဆီးအစ်စ်စေးတွေကြားကကို့အစီအစဉ်နဲ့ကိုပြန်လာနေကြတဲ့သူတွေလည်းရှိပါတယ်။ဒီအကြောင်းအပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကမေးမြန်းတင်ပြထားပါတယ်ရှင်
။ယူနန်ပြည်နယ်ထိန်ချုံမြို့ကမြန်မာအလုပ်သမား300ကိုဒီကနေ့စတင်ပေးပို့ပေးမယ်လို့တရုတ်အာဏာပိုင်ဘက်ကကန့်လန့်လိုက်တာဖြစ်ပါတယ်။ကိုရိုနာအဆုတ်ရောင်ရောဂါယူနန်ပြည်နယ်ထဲစတင်ရောက်ရှိလာပြီးစစ်ရုံအလုပ်ရုံတွေပိတ်လိုက်ရလို့မြန်မာအလုပ်သမားရာနေချပြီးနေရက်ပြန်လာနေကြပါတယ်။
ကျုပ်ကလည်းကျွန်တော်တို့ဘက်ကမြန်မာနိုင်ငံသားလူသမားသုံးလပြန်ဖို့မယ်လို့ကျွန်တော်တို့ကြားရတယ်ကျွန်တော်တို့အရေးပေါ်အတူတူလုပ်ပြီးတော့ဟိုအပ်တဲ့အားတွေကူညီပေးနေတယ်ဗျာအသူဘက်ကတော့ပင်ကလေးရာဒီရာဖြစ်ပြီးလို့ပြောတယ်သို့တော့ကျွန်တော်တို့ဘက်ကထပ်ပြီးတော့ medical check up တွေလုပ်နေကြ
ကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့လူစွာအရေးမြင့်ဝင်ကြီးဦးစော်ဝင်ပြောသွားတာဖြစ်ပါတယ်ကချင်နဲ့နီးစပ်တဲ့ထိန်ချုံမြို့ရှမ်းပြည်မြောက်ပိုင်းနဲ့နီးကပ်တဲ့ရွှေလီမြို့အပါအဝင်ယူနန်ပြည်နယ်တဲကတခြားမြို့နယ်တွေမှာကူးစက်သူစုစုပေါင်း26ဦးရှိလာပြီလို့တရုတ်မီဒီယာတွေကဖော်ပြကြပါတယ်။မနက်ဖြန်လဲနောက်ထပ်အယောက်300ကိုထပ်ပြီးလွှဲပြောင်းပေးဖို့တရုတ်ယူနန်ထိတ်ချုံအာဏာပိုင်တွေကစီစဉ်ထားပါတယ်။ပြည်တွင်းရောက်လာတဲ့မြန်မာအလို့သမားတွေမှာကိုအပူချိန်38နဲ့အထက်ရှိရသူတွေကိုကံပိုက်တီစေယုံမှာခိတစစ်ဆေးစောင့်ကြည့်ပြီးသားထက်ပို့ပြီးစိုးလာရင်တော့မြေကြီးနာစေယုံကိုအရေးပေါ်ပို့ဆောင်ပြီးတီကြားကူတာပေးဖို့စီစဉ်ထားကြောင်းဝင်ကြီးဦးစော်ဝင်းကပြောပါတယ်။တရုတ်ရွှေလီနယ်ကြီးစက်နေရဲ့ရှမ်းပြည်မြောက်ပိုင်းမူဆယ်ကုံတွယ်ကြီးမြို့မှာတော့ကို့အစီအစဉ်နဲ့နေရပြန်လာကြတဲ့မြန်မာအလုပ်သမားတွေရှိနေပါတယ်။မြန်မာဘက်အချမ်းမူဆယ်ဘက်ကိုရောက်ရင်တော့ကျမကြီးဝန်ထမ်းတွေကစစ်ဆေးမှုတွေလုပ်ပေးနေကြောင်းမူဆယ်ကိုရောက်နေရဲ့လာရှိုးတရင်တော့ကို့သိမ့်မင်းထွန်းကပြောပါတယ်။အ
များဆုံးဝင်လာတော့နာဝင်ပေါက်ကနေဒီစီအမေအဝင်းတွေတော့ရှိနေစီမနာပိုင်းတွေကကိုကဆိုင်ကြားလုံးအပိတ်ထားတယ်ပိတ်ထားတော့အလုပ်သမားတွေကလက်ရှိမှာအလုပ်လုပ်ကအဆင်မပြေတော့ဘူးပေါ့ဒါကိုပြန်လာမြရတဲ့အခြေအနေရှိတယ
်တရုတ်ယူနန်ပြည်နယ်ရွှေလီမြို့နယ်ကျဲကောင်မြို့မှာစက်ရုံအလုပ်ရုံနဲ့ဈေးတိုင်တွေပိတ်ထားလို့မြန်မာအလုပ်သမားတွေအလုပ်ပြန်ဆင်းဖို့ဆိုတာတရုတ်အစိုးရရဲ့အစီအစဉ်ပေါ်မူတည်လိုက်မယ်လို့ယူနန်ပြည်နယ်ကမြန်မာအလုပ်သမားကိုမြင့်ထွန်းကပြောပါတယ်လုံကြုံရေးတင်ကြတဲ့ကြားကပြန်လာရဲ့အတွက်လမ်းမှာအခက်ခဲတွေရှိကြောင်းလဲသူကပြောပါတယ
်။ကားလမ်းကြီးဖြစ်ပြီးတော့ပြန်လာကြတာပေါ့။လမ်းမှာအခက်ခဲရှိတာပေါ့။လမ်းမှာဟိုဘယ်လိုလဲခိုးပြန်လာတဲ့စည်းရုံးကိုကျွန်တော်တို့ဒီချုပ်ကကားကဆိုရှင်ကျွန်တော်တို့ဒီဘာမူဆယ်အရောက်ကိုတို့ပြတ်တာရှေ့လေးရောက်ကိုမြောက်ရှေ့ရောက်500ကားကလည်း5သိန်း6သိန်းကိုမြန်မာငွေနဲ့ပြပြရတယ်ပြန်လာလမ်းမှာပြန်လာတဲ့အခါကျတဲ့ဘုမမှာတို့သေးအေးရမှာဆိုရှင်တဲ့ဘုမပိုင်ရှင်နဲ့ကားလမ်းနဲ့ပြီးတော့တောင်းရအောင်ဆိုင်နဲ့ဟိုမှာဒီမှာကတော့30မှာဆိုလို့ရှိရင်မှာဒီမှာတော့50အောင်နဲ့အဲ့လိုမျိုးအဲ့လိုဟိုခက်ခဲနေပါရင်ညာကြီးအဲ့လိုကောင်းမှုဖြစ်လာတယ်ညာကြီးပေါ့ကျွန်တော်တို့
ယူနန်ပြည်နယ်ကမြန်မာအလုပ်သမားတူပြောသွားတာဖြစ်ပါတယ်ဒီကနေ့ဇန်နဝါရီ28ရက်နေ့လယ်ပိုင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်တဲ့အချက်အလက်အရဆိုရင်ယောဂါကူးစက်ခံရတဲ့တရုတ်နိုင်ငံသားဟာ4535ယောက်တခြားနိုင်ငံတွေမှာ52ယောက်ရှိပြီးတရုတ်နိုင်ငံသား106ယောက်သေဆုံးခဲ့ပါတယ်